အိန္ဒိယနိုင်ငံမှာဒေသခံတောင်ပေါ်သားတွေနဲ့လာရောက်အခြေချနေထိုင်သူမွတ်စလင်ဘာသာဝင်တွေအကြားတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတော့6လသားအရွယ်ရင်ခွင်ပွိုက်ကလေးငယ်တူအပါအဝင်အနည်းဆုံးလူ18ဦးသေဆုံးသွားတဲ့အကြောင်းအိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းကတာဝန်ရှိသူတွေကပြောပါတယ်။အာတန်ပီနယ်ကော့ရှ်ဂျာဟာခရိုင်အတွင်းမှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုကြောင့်ထောင်ပေါင်းများစွာရှိတဲ့ဒေသခံရွာသားတွေကသူတို့ရဲ့နေအိမ်တွေကိုစွန့်ခွာပြီးတော့ထွက်ပြေးနေကြတယ်လို့အာနာဘန်နီကပြောပါတယ်။ရုံတွေ၊ကျောင်းတွေ၊စီးပွားရေးလုပ်ငန်းတွေတနင်္လာနေ့မှာပိတ်ထားတာကိုတွေ့ရတဲ့အကြောင်းရိုက်တာသတင်းမှာဖော်ပြထားပါတယ်။နေအိမ်တွေကိုစွန့်ခွာထွက်ပြေးနေကြသူတွေအခြေအတွက်ဟာ3000လောက်ရှိတယ်လို့ဒေသခံတာဝန်ရှိသူတွေကပြောပါတယ်။ထွက်ပြေးတင်းရှောင်လာကြတဲ့ဒုက္ခသည်တွေကိုအကူအညီပေးဖို့အတွက်ဒုက္ခသည်စခန်း38ခုဖွင့်လှစ်ထားပြီးတော့လိုအပ်ရင်ထပ်ဖွင့်ပေးဖို့လည်းစီစဉ်ထားတယ်လို့ဒေသခံအစိုးရအရာရှိတဦးကပြောပါတယ်။အိန္ဒိယအစိုးရကတိုက်ခိုက်မှုတွေရပ်ဆိုင်းသွားအောင်တဲ့ဒုက္ခသည်တွေကိုအကူအညီပေးဖို့အခင်းဖြစ်ပေါ်တဲ့နေရာကိုစစ်သားတွေဆေလွတ်ထားတယ်လို့လည်းပြောဆိုပါတယ်ခင်ဗျာ။